ဟုတ်ကဲ့ဒေါအောင်ဆန်းစုကြည်နဲ့ဦးကြည်ဝင်းဒီနေ့ပေါ့ဒုတိယအကြိမ်တွေ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့အန်ကယ်ရို NLD ပါတီနေနဲ့ဗာများသိထားပါလေခင်ဗျ
ဒီနေ့မနက်ပိုင်း9နိုင်ကျော်ကျော်မှာဆရာဦးကြည်ဝင်းနဲ့ဒေါအောင်ဆန်းစုကြည်ကြီးပါတွေ့ခွင့်ရပါတယ်နိုင်ယူဝက်လောက်အချိန်နိုင်ယူဝက်လောက်ပဲအချိန်ရပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ကျမ်းမာရေးနဲ့ဒေါအောင်ဆန်းစုကြည်ပြောတဲ့စကားအတိုင်းပြောရရင်သူကျမ်းမာရေးကောင်းတယ်ကိုလေးချိန်နည်းနည်းယော့နေတယ်ပင်ပန်းနေတယ် I'm tired နည်းနည်းအနားယူဖို့လိုတယ်အဲ့ဒါပဲကျမ်းမာရေးနဲ့ပတ်သက
်ဟုတ်ကဲ့ဦးကြည်ဝင်းနေနဲ့ပေါ့လေဒေါအောင်ဆန်းစုကြည်နဲ့တွားပြီးတွေ့တဲ့အခါမှာဒီဒေါအောင်ဆန်းစုကြည်အစာငတ်ခံဆန္ဒပြနေပါတယ်ဆိုပြီးတော့အပြင်မှာထွက်နေတဲ့သတင်းနဲ့ပတ်သက်လို့ရောဦးကြည်ဝင်းနေနဲ့ဗားများတွေ့မြင်သိရှိခဲ့ရပါလဲခင်ဗျ
အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောတာလည်းမရှိဘူးဦးကြည်ဝင်းကလည်းမမေးပါဘူးအဲဒီကိစ္စကိုပြောတာမရှိပါဘူးခင်ဗ
ျဒါပေမဲ့ဒေါအောင်ဆန်းစုကြည်နေနဲ့ပေါ့လေသူ့အိမ်ကိုပို့နေတဲ့ပေါ့လေဒီအစားအသောက်ရိတ်ခါနဲ့ပတ်သက်လို့လက်မခံဘူးဆိုတာရောဟုတ်ပါသလားခင်ဗ
ျဟုတ်ပါတယ်
နှစ်ပတ်ကျော်သွားပြီပေါ့အခုချိန်ဆိုလို့ရှင
်ဟုတ်ကဲ့ဦးကြည်ဝင်းအမြင်က तू ကဒီဒေါအောင်ဆန်းစုကြည်ရဲ့ကျမ်းမာရေးတို့အဲ့ဒီအတန်ခံကဆန္ဒပြတာတို့ဒီကိစ္စတွေကို तू လုံးဝမဆွေးနွေးခဲ့ဘူးဒေါအောင်ဆန်းစုကြည်ကလည်းမပြောပါဘူး तू ကလုံးဝမဲ့အလုပ်ကိုပဲကျွန်တော်ဒေါအောင်ဆန်းစုကြည်နဲ့ပြောဆိုခဲ့တာပဲရှိပါတယ်ဒါကြောင့်အဲ့ဒါလေးနဲ့ပတ်သက်ဦးကြည်ဝင်းအနေနဲ့ तू လည်းမသိပါဘူးလို့အဲ့လိုပြောပါတယ်
အစံကခံဆန္ဒပြရတယ်ဆိုတဲ့သတင်းတွေဒီကြဲကြဲပြက်ပြက်ထွက်နေရတဲ့ပတ်သက်လို့ဒီအန်ကယ်ရိုအနေနဲ့ရောဘယ်လိုများမြင်ပါလဲခင်ဗ
ျကျွန်တော်တို့လည်းအဲ့ဒါနဲ့ပတ်သက်ပြီးတော့သိပြီးတော့မခံမနိုင်ဘူးအမှန်တိုင်းပြောရင်အဲ့တော့ဦးကြည်ဝင်းနဲ့တွေ့တယ်ဦးကြည်ဝင်းတွေ့လာတဲ့အခြေအနေကိုသူပြန်ပြောပြတယ်ပြန်ပြောလိုက်တဲ့အခါမှာအဲ့ဒီစကားလုံးတွေတော့ပါတယ်ပြန်တဲ့နော်သူလည်းမမေးတိုက်လို့မမေးခဲ့ဘူးတော်ဆန်းစုကြည်လည်းမပြောခဲ့ဘူးအစံကခံဆန္ဒပြရတာနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့ဒါဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်နေနဲ့ပေါ့လေဘာအတွက်ကြောင့် तू ကဒီသူ့စီကိုပို့နေတဲ့အစာရိတ်ခါတွေကိုဒီလက်မခံတာလဲခင်ဗျအ
ဓိကကတော့သူ့အပေါ်မှာသတ်မှတ်ထားတဲ့ကန့်သတ်ချက်တွေမှာအပဖြစ်တဲ့ဂျန်နဲ့ရပိုင်ခွင့်တွေကိုရရှိအောင်ဆောင်ရွက်ပေးဖို့ဦးကြည်ဝင်းကိုတာဝန်ပေးထားပါတယ်ရှင်းနေကိုတာဝန်ပေးထားပါတယ်အဲ့ဒီတာဝန်တွေမရမချင်းဒီလိုရပ်ထားမယ်ဆိုတဲ့သဘောကိုတော့ကျွန်တော်တို့သိရပါတယ်
ဟုတ်ကဲ့ဒီအဲဦးကြည်ဝင်းနဲ့တခါကျွန်တော်မေးမြန်းချက်ရပါလေဆိုတော့ဒေါအောင်ဆန်းစုကြည်ကဒီလိုမျိုးပေါ့ဒေဝဲပို့နေတဲ့အရာတွေကိုလက်မခံခဲ့တာအခုအချိန်ရဆိုတာဒုတိယအချိန်မြောက်ပေါ့ပြီးခဲ့တဲ့ဩဂုတ်လ2ရက်နေ့တုန်းကဦးကြည်ဝင်းနဲ့တွေ့ခွင့်မရခင်ကတစ်ချိန်ပေါ့လေဆိုတော့ဒီရိတ်ခါတွေကိုဒီလက်မခံဘူးဆိုတာကြားရပါလေအခုတခါပေါ့ဒါဒုတိယအချိန်ပေါ့လေအဲ့တော့ဒေါအောင်ဆန်းစုကြည်ရဲ့တောင်းဆိုချက်ကဟိုသူ့ကိုထိမ့်သိမ်းထားတဲ့အမှုနဲ့ပတ်သက်တယ်ဆိုပြီးတော့အဲ့ဒီအချက်တွေပေါ်မှာမူတည်ပြီးတော့ပြောတာလားခင်ဗျကျ
ွန်တော်မှတ်မိတဲ့လောက်ကတော့ဒီသူ့ဘုံမှာချမှတ်ထားတဲ့ဥပဒေအရဆောင်ရရမယ့်ကိစ္စဒါတစ်ချက်ဒုတိယတစ်ချက်ကသူပုံမှန်ဈေးစစ်ခွင့်ကိစ္စနံပါတ်3ချက်ကကျွန်တော်တို့အတူနေတဲ့ဒေါခင်ခင်ဝင်းသားမိဟာဘာမှမဆိုင်ဘဲနဲ့ဒီကန့်သတ်ချက်တွေမှာအကျုံးဝင်နေတယ်လို့ဖြစ်တယ်အဲ့ဒါကိုရှင်းလင်းပေးဖို့ကိစ္စဒီ3ချက်မှာကျွန်တော်တို့ကျမ်းမာရေးနဲ့ပတ်သက်ပြီးတော့ပုံမှန်ဝင်ရောက်ခွင့်နဲ့ပတ်သက်ပြီးတော့သဘောတူညီရပြီဝင်ခွင့်လည်းရပြီကျန်တဲ့နှစ်ချက်ကမပြည့်ပြတ်သေးတဲ့သဘောရှိပါတယ
်ဒေါက်တာဦးတမျိုးဝင်းကတော့ကြာသာပြည်နိုင်တွေ့ခွင့်ရတယ်လို့ကျွန်တော်ကြားရပါတယ်ဦးကြည်ဝင်းကလည်းအခုတွေ့ခွင့်ရနေပြီဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ရနေပြီဆိုတော့သူအချက်နှစ်ချက်ကိုပြည့်စုံသွားပြီမဟုတ်လားခင်ဗျဟုတ်ပါသလားခင်ဗျအချက်နှစ်
ချက်ပဲပြီးသေးတယ်ခင်ဗျဒေါက်တာဒီမျိုးဝင်းဝင်ဖို့ကိစ္စကကြာသာပြည်နေတိုင်းလို့မဟုတ်ပါဘူးကျွန်တော်နားလည်သလောက်ကတော့လစဉ်လစံပထမကြာသာပြည်လို့ပဲနားလည်ပါတယ်အဲ့တော့ကျန်တဲ့ဒီတစ်ချက်ပဲရပါသေးတယ်ကျန်တဲ့နှစ်ချက်ကမပြည့်ပြတ်သေးဘူးဆိုတာကျွန်တော်သိရပါတယ်အဲ့
တော့ဒီအချက်တွေနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ကတောင်းဆိုနေတယ်လို့ဆိုလိုတာပါခင်ဗ
ျဟုတ်ကဲ့မူလတွေကရပိုင်ခွင့်တွေကိုကန့်သတ်ချက်တွေကိုကျော်လွန်ပြီးတော့ကန့်သတ်ထားတာကိုကျွန်တော်တို့ဒီဟာကိုဆောင်ရွက်ဖို့ဒေါအောင်ဆန်းစုကြည်ကကျွန်တော်တို့ရှင်းနေကိုတာဝန်ပေးထားပါတယ်
အခုလိုပေါ့လေဒေါအောင်ဆန်းစုကြည်ကနေပြီးတော့တောင်းဆိုနေတာလည်းပတ်သက်ပြီးတော့ဒီ NLD ပါတီကရောကြီးညာချက်ထုတ်ပြီးတော့တောင်းဆိုမှုတွေပြုလုပ်ဖို့များအစီအစဉ်ရှိပါလားခင်ဗျာ
NLD ပါတီအနေနဲ့ကတော့အခုပြောနေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဓာတ်ရိုက်ဆက်သွယ်သိရှိရတာမရှိဘူး NLD ပါတီကလည်းတဆင့်ကြားတွေပဲသိနေရတဲ့အတွက် NLD ကလည်းစဉ်းစားပါတယ်သို့တော့ကိုယ်တိုင်မသိရတဲ့ဟီးယားဆေးတွေပေါ်မှာလုပ်ဖို့ကတော့အခက်အခဲရှိနေပါတယ်ဒါမလို့မလောက်တာမဟုတ်ဘူးလောက်ဖို့အများအားစဉ်းစားရပါတယ်အဲ့လောက်ပဲပြောနိုင်မှာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာ